အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်ဟာစီးပွားရေးနဲ့လုံခြုံရေးကိစ္စတွေဆွေးနွေးဖို့အတွက်အာရှပစိဖိတ်ဒေသကိုနောက်လာမဲ့သတင်းပတ်မှာတွားရောက်မှာဖြစ်တယ်လို့သိရပါတယ်။ဝန်ကြီးကလင်တန်ဟာထိုင်းနိုင်ငံမှာသမ္မတဥပမာနဲ့အတူမဆုံခင်ဩစတြေးလျနဲ့စင်ကာပူနိုင်ငံတွေကိုအရင်သွားမှာဖြစ်တဲ့အကြောင်းတောက်ကြနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ကြေညာပါတယ်။အဲ့ဒီနောက်သမ္မတဥပမာနဲ့အတူမြန်မာနိုင်ငံနဲ့ကမ်ဘောဒီးယားနိုင်ငံတွေကိုတွားရောက်မှာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာမစ္စစ်ကလင်တန်ဟာအမေရိကန်ကာကွယ်ရေးဝန်ကြီးလီယွန်ပနာတာနဲ့အတူဒေတာတွင်လုံခြုံရေးနဲ့ကမ္ဘာတစ်ဖွားကအခြေအနေတွေကိုဩစတြေးလျတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။အာရှပစိဖိတ်ဒေတာတွင်အမေရိကန်ရဲ့တပ်ဖွဲ့တွေတိုးချဲ့တပ်ဆွဲထားရေးအစီအစဉ်အရပထမအဦးဆုံးအမေရိကန်မရင်းတပ်ဖွဲ့တွေဩစတြေးလျနိုင်ငံကိုလာမယ့်ဧပြီလမှာရောက်ရှိလာမှာဖြစ်ပါတယ်။ဒီလိုတပ်ဆွဲဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဩစတြေးလျဝန်ကြီးချုပ်ဂျူလီယာဂီလက်တို့ဟာ2011ခုနှစ်အတွင်းသဘောတူညီခဲ့တာဖြစ်ပါတယ်ခင်ဗျာ။